ဒီလိုအကျိုးစီးပွားအတွက်လိုအပ်တဲ့ဥပဒေတွေကိုလွတ်တော်မှာပြတ်ထားမယ်လို့ NLD ရဲ့ရွေးကောက်ပွဲကြေညာစာမှာဖော်ပြထားပါတယ်။ဒါပေမဲ့ NLD အစိုးရနေ့စဉ်ရက်ဆက်တိုက်ရိုက်ထိတွေ့ဆက်ဆံရမှာကစစ်အစိုးရအဆက်ဆက်ကရှိခဲ့တဲ့အုပ်ချုပ်ရေးရန်တရာဖြစ်ပါတယ်။ပြည်ထောင်စုဌာနလက်အောက်ခံအထွေထွေအုပ်ချုပ်ရေးဦးစီးဌာနဟာအစိုးရဘျူရိုကရေစီရန်တရာတစ်ခုလုံးကိုချုပ်ကိန်ထားပါတယ်။အစိုးရအာဏာသိမ်းရဲ့ကျိုးရိုးအဖြစ်ကိုလိုနီခေတ်ကမွေးထုတ်ထားတဲ့အုပ်ချုပ်ရေးဌာနဖြစ်ပါတယ်။အခုဆိုရင်ဒီဌာနမှာဝန်ထမ်းပေါင်း4000လောက်ရှိတယ်လို့ကမ္မန်းပါတယ်။အုပ်ချုပ်ရေးနဲ့ပတ်သက်ပြီးစေအစိုးရခေတ်မှာပုံနှိပ်ထုတ်ဝေတဲ့စာအုပ်စာတမ်းမရှိသလောက်ရှားပါပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရလက်ထက်မှာလွတ်လပ်မှုအထိုက်အလျောက်ရှိလာတာကြောင့်နိုင်ငံခြားအဖွဲ့အစည်းနဲ့တွဲပြီးသုတေသနလုပ်ထားတဲ့အုပ်ချုပ်ရေးစာတမ်းနှံဆောင်ထွက်လာပါတယ်။အထွေထွေအုပ်ချုပ်ရေးဌာနအကြောင်းကြီးပြားချစ်စောနဲ့မက်သျူးအာနောကတုတေသနလုပ်ပြီး2014မှာအောက်တိုဘာမှာစာတမ်းထုတ်ဝေထားပါတယ်။တုတေသီတွေဖြစ်ကြတဲ့ဒေးဗစ်ဟုတ်တင်မောင်တန်းနဲ့ဒေါက်တာကင်နင်းတို့ကလည်းအုပ်ချုပ်ရေးအကြောင်း2015ဇွန်လမှာစာတမ်းထုတ်ပါတယ်
။ကြီးရွာမြို့နယ်ခရိုင်တိုင်းပြည်နယ်အစင်းစင်ကိုအုပ်ချုပ်တဲ့အစိုးရရန်တရာဖြစ်တာမို့ပြည်သူ့ဘဝနဲ့အထူးတွေ့ဆုံးဟာအထွေထွေအုပ်ချုပ်ရေးဌာနဖြစ်ပါတယ်။ဒီဌာနဟာစစ်ဘုဦးဆောင်တဲ့ပြည်ထောင်စုဝန်ကြီးဌာနလက်အောက်ခံဖြစ်တဲ့အတွက်တတိလုံးကိုစစ်ဘုကအုပ်ချုပ်နေတဲ့သဘောဖြစ်ပါတယ်။သမရဦးသိန်းစင်ရဲ့ပြုပြင်ရေးနဲ့အလံဝေးနေတဲ့ဌာနကြီးတခုလို့လည်းပြောနိုင်ပါတယ်။အုပ်ချုပ်ရေးဌာနဟာရဲတပ်ဖွဲ့အထူးစုံစမ်းရေးအဖွဲ့အကျဉ်းဌာနမိသားအဖွဲ့စတာတွေနဲ့လက်တွဲပြီးတည်ငြိမ်အေးချမ်းရေးအတွက်စောင့်ရပါတယ်။မြေယာအခွန်ကြီးလက်ဖွံ့ဖြိုးရေးအဖွဲ့အစည်းမှတ်ပုံတင်မှုဘွဲစိတ်ချင်းမြင့်မှုစတာတွေကိုအမှုတန်း4000နဲ့လုပ်ကိုင်တဲ့ဌာနဖြစ်ပါတယ်။ဝန်ထမ်းတယောက်ကလူဦးရေ1388ယောက်ကိုအုပ်ချုပ်နေတဲ့သဘောမျိုးဖြစ်ပါတယ
်။ကြီးပြားချစ်စောနဲ့မက်သျူးအာနောရဲ့စာရဟာအထွေထွေအုပ်ချုပ်ရေးဌာနလုတ်ကင်ဆောင်ရွက်ပုံကူတွေကိုသာပေါ်ပြပြီးဝေဖန်သုံးသပ်တာမျိုးမဟုတ်ပါဘူး။ဒေးဗစ်ခုတ်တင်မောင်တန်းနဲ့ဒေါက်တာကင်နင်တို့ပြုစုပြီးအင်္ဂလိပ်မြန်မာနှစ်ဘာသာတုတ်ဝေတဲ့အစီရင်ခံစာကတော့အုပ်ချုပ်ရေးရန်ရာကိုဝေဖန်သုံးသပ်ပြီးပြပြင်းရေးအတွက်အကြံဉာဏ်ပေးထားတဲ့အတွက် NLD အစိုးရအတွက်အသုံးဝင်လိမ့်မယ်လို့မျှော်လင့်ရပါတယ်။၂၀ရာစုအစောပိုင်းအိန္ဒိယမြန်မာကိုချုပ်ကိုင်တဲ့အင်္ဂလိပ်ကိုလိုနီအုပ်ချုပ်ရေးဌာနဝန်ထမ်းတဦးဟာနိုင်ငံသား6000ကျော်ကိုအုပ်ချုပ်တာမှုဗမာအုပ်ချုပ်ရေးဟာကိုလိုနီအုပ်ချုပ်ရေးတဲ့ပိုးပြီးတင်းကျပ်တယ်လို့ဖြစ်နေပါတယ်။လူဦးရေတန်း250ရှိတဲ့အိန္ဒိယမြန်မာကိုလိုနီမှာစစ်မှုထမ်း6000နဲ့အုပ်ချုပ်ရေးဝန်ထမ်း4000ကိုသာအင်္ဂလိပ်ကသုံးပါတယ်။
ရန်ကုန်နဲ့နေပြည်တော်ကအရာရှိလွတ်တော်အမတ်အကြံပေးပုဂ္ဂိုလ်ဝန်တန်းတင်းစာအယ်ဒီတာအရတားအတင်းအဖွဲ့လယ်သမားနဲ့အလုပ်သမားတွေကိုကိုတမောင်တန်းတို့အဖွဲ့ကတွစ်ဆုံမေးမြန်းပါတယ်။နိုင်ငံရေးအမြင်မတူပေမဲ့ပြုပြင်ရေးသမားအလုံးဟာအုပ်ချုပ်ရေးရန်တရားကိုပြုပြင်ပြောင်းလဲစေချင်တယ်လို့ဆိုပါတယ်။အငြိမ်းစားညွှန်ကြားရေးမှူးချုပ်တဦးကတော့မားဆာလာခေတ်မတိုင်မီကတုံးခဲ့တဲ့အုပ်ချုပ်ရေးနည်းနဲ့လှုပ်ထုံးလုပ်နည်းတွေကိုလေ့လာသင့်တယ်လို့ဆိုပါတယ်။အဲဒီခေတ်ကအတွင်းဝန်တွေဟာလုံငန်းကျွမ်းကျင်သူတွေဖြစ်ပါတယ်တဲ့1988နောက်ပိုင်းမှာဝန်ထမ်းအဖွဲ့အစည်းတွေပြည့်စည်ယိုယွင်းလာပြီးအထက်ကခိုင်းသမျှလှုပ်တော့တာဖြစ်ပါတယ်အစင်းမြင့်ရာထူးမှန်သမျှစစ်ဘိုလ်လူထွက်တွေလက်ထဲရောက်ကုန်လို့ကျွမ်းကျင်မှုမရှိတာလို့ဆိုပါတယ
်နိုင်ငံဝန်ထမ်းရာထူးကိုလက်ခံရယူတဲ့စစ်ဘိုလ်ကြီးတွေဟာ policy မူဝါဒနဲ့ပတ်သက်လာရင်ဘာမှမသိပဲအမိန့်နာခံဖို့သာသိတယ်လို့လွှတ်တော်ကော်မတီဝင်တဦးကဆိုပါတယ်ဒါပေမဲ့အုပ်ချုပ်ရေးရန်တရာပြုပြင်ရေးမှာဦးသိန်းစိန်အစိုးရရဲ့အောင်မြင်မှုအချို့ကလည်းဖော်ပြထားပါတယ်။လွတ်တော်ပြည်သူလူထုနဲ့နိုင်ငံဝန်ထမ်းအကြားမှာအားကောင်းတဲ့ပုံမှန်ဆက်သွယ်ရေးလမ်းကြောင်းရှိဖို့လိုအပ်တယ်လို့ဆိုပါတယ်။အုပ်ချုပ်ရေးရန်တရာမှာပါတဲ့နိုင်ငံဝန်ထမ်းကကျွမ်းကျင်မှုကိုပြန့်နိုင်ရင်နိုင်ငံသားတွေကယုံကြည်လာလိမ့်မယ်လို့ဆိုပါတယ်။စစ်ဘိုလ်လူထွက်ရာထူးပေးတဲ့ဓလေ့ကိုရပ်ဆိုင်းဖို့လိုပါတယ်။အာဏာရှင်စနစ်ကဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းတဲ့အခါမှာအာဏာရှင်သုံးခဲ့တဲ့အုပ်ချုပ်ရေးရန်တရားကိုပြုပြင်ပြောင်းလဲဖို့လိုအပ်လာပါတယ်။အုပ်ချုပ်ရေးရန်တရားပြုပြင်ပြောင်းလဲရေးကိုသမရယုံကစပြီးလုတ်ကင်နိုင်ပုံကိုလည်းဖော်ပြထားပါတယ်။ကျွမ်းကျင်တဲ့ဝန်ထမ်းကိုရရှိရေးကောင်းမွန်တဲ့ဗန္ဒာရေးတိုင်းနဲ့ပြည်နယ်အစိုးရအားကောင်းရေးပြည်သူဝန်ဆောင်မှုလုပ်ငန်းကောင်းမွန်ရေးတာရှိမဲ့အစိုးရဖြစ်ပေါ်ရေးနိုင်ငံပိုင်စီးပွားရေးလုပ်ငန်းပြုပြင်ပြောင်းလဲရေးစာရတွေကိုအဓိကထားဖို့ဒေးဗစ်ဟုတ်တင်မောင်တန်းနဲ့ဒေါက်တာကင်နင်တို့ကအကြံပေးထားပါတယ်ခင်ဗျာ။